COVID-19 ကူးစက်မှုတိုးလာနေတာကြောင့်ဥရောပမှာနိုင်ငံတချို့ကအစိုးရတွေဟာပိုးပြီးတင်းကျပ်တဲ့ကန့်သတ်မှုတွေချမှတ်ပြီးထိန်းဖို့ကြိုးစားနေကြချိန်မှာပဲအမေရိကန်နိုင်ငံမှာတော့တောက်ကြနေမှာဒီရောဂါကူးစက်ခံရသူက9သန်းနီးပါးဖြစ်လာနေပါပြီ Netherlands နိုင်ငံမှာလည်းတရက်အတွင်းအကူးစက်ခံရသူ3000နီးပါးရှိလာတဲ့အတွက်သူ့နိုင်ငံတွင်းကကူးစက်မှုကတိတ်ကိုဆွေးရင်စရာဖြစ်နေကြောင်းနဲ့ဒီကကန့်သတ်မှုတွေပိုလုပ်ဖို့လိုလာကြောင်းဝန်ကြီးချုပ်မာခရူတေကသတင်းတောက်တွေကိုပြောပါတယ်။ဘာကန့်သတ်မှုတွေလုပ်မယ်ဆိုတာကိုတော့ရှေ့သတင်းပတ်ထဲမှာချပြမှာပါ။ဒီရောဂါကူးစက်မှုထိန်းချုပ်ဖို့အတွက်ချက်ပြည်သူသမ္မတနိုင်ငံကလည်းရှေ့သတင်းပတ်ထဲမှာပဲစီးမျဉ်းတွေစပြီးချမှတ်တော့မယ်လို့ကျန်းမာရေးဝန်ကြီးရိုမန်ပန်မူလာကတောက်ကြနေမှာပြောပါတယ်။ဘလို့ကန့်သတ်မှုချမှတ်မယ်ဆိုတာကိုတော့တိကျထုတ်မပြောပေမယ့်ဒီကန့်သတ်မှုကနေလူစုဝေးမှုကိုတည်ရောက်မှုရှိပေမယ့်စီပေါ်ရေးကိုတော့ထိခိုက်စေမှာမဟုတ်ဘူးလို့ပြောပါတယ်။တစ်ချိန်တည်းမှာပဲ Britain နိုင်ငံမှာရှိတဲ့ American ခြေစိုက် Novavax ကုမ္ပဏီကသူတို့ဟာအလားအလာရှိတဲ့ COVID-19 ကာကွယ်ဆေးအတွက်နောက်ဆုံးအဆင့်စမ်းသပ်မှုတွေစတင်နေပြီဖြစ်ကြောင်းတောက်ကြနေမှာပြောပါတယ်။